ရရှိပါခင်ဗျာ။ EB29 ရဲ့အိန္ဒိယအခြေစိုက်ဒီစတိတ်မန့်သတင်းစာမှာရက်စက်တဲ့တရုတ်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဖရိုက်တာသတင်းထောက်နှစ်ဦးရဲ့အယူခံအပြစ်သက်ပြချခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်တဲ့အရိဒအာဘော၊ကောင်းကြီးပိုင်းတပုတ်ဖော်ပြခဲ့ပါတယ်။ရခိုင်ပြည်နယ်ပြည်ပခန့်အတွင်းတပ်မတော်ရဲ့စစ်ဆင်ရေးနဲ့ပတ်သက်လို့သတင်းရေးသားခဲ့ကြတဲ့အမှုနဲ့1986ခုနှစ်မှာခံခဲ့ရတဲ့ဖရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကုကျော်စိုးဦးတို့ရဲ့နောက်ဆုံးအယူခံဆုံးဖြတ်ချက်ကိုစောင့်ဆိုင်နေစဉ်အတွင်းကမ္ဘာမှာထင်ရှားတဲ့သတင်းဆိုင်ရာပူတဆာစုကြီးမြင့်ခံခဲ့ရပါတယ်။အဲ့ဒီနောက်မကြာခင်မှာပဲသူတို့ရဲ့အယူခံကိုနိုင်ငံမှာအမြင့်ဆုံးဖြစ်တဲ့တရားရုံးချုပ်ကပယ်ချလိုက်ပါတယ်။ဘာကြောင့်အယူခံပယ်ဖို့ဆုံးဖြတ်တယ်ဆိုတာကိုတော့သိစိတ်မသိရပါဘူး။ဒါပေမဲ့ဒီမိုကရေစီအမြင့်ရှုထောင့်ကကြည့်မယ်ဆိုရင်အဲ့ဒီတရားရုံးစီရင်ချက်ဟာနီးလမ်းမကျသလိုအမှုစစ်ဆေးပုံထောင့်ကကြည့်ရင်လည်းအမှုသောအမှုလားစုံစမ်းစစ်ဆေးတာတွေမရှိတော့ဖြစ်ပြီးတရားရုံးနဲ့တူအောင်ကြားကြားနာနာကြားနာစစ်ဆေးတာတွေလည်းမတွေ့ရဘူးလို့လည်းဖော်ပြပါတယ်။ဒါ့အပြင်စစ်တပ်ဟာနိုင်ငံတော်ဟာစစ်တပ်လို့ခံယူထားတဲ့မြမတမတော်အနေနဲ့အဲ့ဒီအမှုဟာနိုင်ငံတော်ကိုဂုံကျစ်တရီထိခိုက်စေတဲ့အမှုလို့ခံယူထားပုံရတယ်လို့လည်းဆိုပါတယ်။နယူးယောက်ရှိဆိုင်သတင်းသမားများကာကွယ်ရေးကော်မတီ CPJ ကလည်းမြမအာဏာပိုင်တွေဟာလွတ်လပ်တဲ့စာနယ်ဇင်းကိုရာဇဝတ်သိမ်းစေခဲ့ပြီလို့ပြောလိုက်ပါတယ်။အဲ့ဒီအမှုမှာအောက်ရုံးကဆုံးဖြတ်ချက်အတိုင်းပဲအမြင့်ဆုံးတရားရုံးကအချင်းချင်းစီရင်လိုက်တဲ့အပေါ်မှာကမ္ဘာတစ်ဝန်းပြစ်တင်ဝေဖန်သံတွေညှဆီသွားခဲ့ပါတယ်။အမေရိကန်ဆိုရဒုတိယသမ္မတမိုက်ပင့်စ်ကလည်းဒီကိစ္စအတွက်ဒေါ်ဆန်းစုကြည်ကိုကြားဝင်ပေးဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအမှုဟာလွတ်လပ်စွာဖော်ပြခွင့်နဲ့မသက်ဆိုင်ပဲတရင်တော်နှစ်ဦးဟာဥပဒေကိုချိုးဖောက်ခဲ့တဲ့အတွက်ထုံချခံရတာဖြစ်ကြောင်းဒေါ်ဆန်းစုကြည်ကပြောဆိုလိုက်တဲ့အတွက်တရင်တော်တွေပြန်လည်လွတ်မြောက်ရေးမျှော်လင့်ချက်ရောင်းချီးပြောက်ကွယ်သွားခဲ့ရပါတယ်။လာတူပြန်လည်ပွင့်သစ္စာမြန်မာဒီမိုကရေစီဟာလည်းလမ်းမအမိုက်ပုံနဲ့ရောက်သွားခဲ့ရပါပြီလို့စတိတ်မန့်သတင်းစာအရိဒအာဘော်ကောင်းကြီးပိုင်းကရေးသားဖော်ပြလိုက်ပါတယ်။ဖတ်သရှိမြတ်ခင်ဗျာ။EB30 ရဲ့ Judicial Review သတင်းစာမှာတော့တရုတ်ပြည်ရဲ့ Digital ပို့လမ်းမမှာမြန်မာပါဝင်မယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။သတင်းဆက်သွယ်ရေးနည်းပညာနယ်ပယ်မှာမြန်မာဝင်ရောက်လာတာမကြသေးဘူးလို့ဆိုရပါမယ်။နှစ်အနည်းငယ်အတွင်းမှာပဲမြန်မာဟာနည်းပညာသင့်တဲ့ညံ့ညံ့ဆန်းအကျွမ်းတဝင်ဖြစ်သွားခဲ့ပါတယ်။ဒါ့အပြင်အရှိတောင်အာရှနဲ့တောင်ဝမ်ရှာကြားမှာရှိနေတဲ့မြန်မာဟာတရုတ်ပြည်ရဲ့ Digital ပို့လမ်းမမှာအရေးပါတဲ့ဆက်ထုံးတစ်ခုဖြစ်လာနေတယ်လို့ဆောင်းပါးကဆိုပါတယ်။အမေရိကန်ဒေါ်လာဘီလီယံ840ကျော်တန်ဖိုးရှိတဲ့စီမံကိန်းတွေနဲ့အတူအရှိတောင်အာရှဟာတရုတ်ရဲ့ဈေးကြံတဲ့ပတ်လန်း BRI အစီအစဉ်မှာအဓိကကျတဲ့နေရာတစ်ခုလည်းဖြစ်လာပါတယ်။ CEMC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဈေးကြံလမ်းအစီအစဉ်ကို2018မှာနှစ်နိုင်ငံတရုတ်ဝင်လက်မှတ်ရေးထိုးခဲ့ကြပြီးတဲ့နောက်ကူမင်း၊ရန်ကုန်၊မန္တလေးဆက်သွယ်ရေးအစီအစဉ်လည်းပေါ်ပေါက်လာခဲ့ပါတယ်။ထစ်သစ်ပို့လမ်းမစီမံကိန်းဟာကိုယ်စီစီးပွားကဏ္ဍအတွက်သာဖြစ်ပြီးစီးရေးရည်မှန်းချက်လုံးဝမပါဝင်တဲ့အကြောင်းမကြခင်ကတရုတ်ကအတီးပြုတ်ကျင်ကြခဲ့ပါတယ်။တရုတ်သမ္မတရှီကျင်းဖင်ရဲ့အကြီးဆုံးရည်မှန်းချက်ဖြစ်တဲ့ခေတ်သစ်ပူလာမစီမံကိန်းဟာတရုတ်နိုင်ငံကိုအာရှအလဲပိုင်းအရှေ့တောင်အာရှဥရောပနဲ့အာဖရိကတိုက်တွန်းအထိတရုတ်ပို့ဆောင်ရေးလမ်းကြောင်းတွေဖြတ်ကျက်ဆက်သွယ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။အဲ့ဒီခေတ်သစ်ပူလာမဖြတ်သန်းသွားမဲ့နိုင်ငံတွေနဲ့ပူးပေါင်းပြီးအခြေခံအဆောက်အအုံတွေမြင့်တင်တည်ဆောက်ဖို့အမေရိကန်ဒေါ်လာ124ဘီလီယံယင်းနည်းမြှုပ်နှံသွားမှာဖြစ်ကြောင်းလည်းတရုတ်အစိုးရကကျင်ကြခဲ့ပါတယ်။သမ္မတရှီကျင်းပင်ရဲ့တာရစ်တမန်ရေးမဟာဗျူဟာမှာမြန်မာဟာဥစားပိနိုင်ငံတစ်ခုဖြစ်နေတယ်လို့လေ့လာသူတွေကမြင်ကြပါတယ်။မြန်မာနိုင်ငံမှာအရာဝတီမြေဆုံကိစ္စ၊လက်ပတော်ကျင်းနီစီမံကိန်းပြဿနာစရှိတဲ့တရုတ်အတွက်နာမပြရတာတွေအတွက်တရုတ်ကပြန်ပြီးတော့ဖတ်ဆဲရမှာဖြစ်ပြီးမြန်မာပေါ်မှာမူလရှိပြီးသားဩဇာကိုလည်းဆက်လက်ပြီးတော့ထိန်းဖို့ကြိုးစားရမှာဖြစ်တယ်လို့လေ့လာသူတွေကဆိုပါတယ်။ဖြစ်ဖြစ်ပိုးလမ်းမစီမံကိန်းဟာစီရင်ရည်မှန်းချက်တွေနဲ့ဆက်ဆက်နေမှာကိုတော့အိန္ဒိယလိုဒေသတွင်းအင်ဂျင်ချင်းတွေနဲ့ဥရောပနိုင်ငံတချို့ကဆိုရင်မကင်ဖြစ်နေကြတာပါ။ဒါအပြင်တရုတ်ရဲ့လွှမ်းမိုးမှုကိုတကမ္ဘာလုံးအတိုင်းအတာနဲ့ဖျက်ချက်ဖို့အစီအစဉ်သစ်တရဖော်ဆောင်ဖို့တရုတ်ကကြိုးစားနေတဲ့ဆိုတဲ့အယူဆတွေလည်းရှိနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကလည်းဒေသတွင်းမှာတရုတ်ရဲ့ဩဇာကြီးမားလာနေတာကိုထိန်းချုပ်ဖို့အတွက်အရှိအာရှမှာမရင်းတပ်ဖွဲ့တွေကိုဖျက်ချက်ထားရှိဖို့တင့်မတဲ့ချိန်ဆနေတယ်လို့သိရကြောင်းလည်းဆောင်းမမှာဖော်ပြထားပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။